၎င်းကြီးနှင့် IDP စခန်းတွေတကအစ္စလမ်ဘာသာဝင်ကမန်လူမျိုးမိသားစုတချို့ကိုရန်ကုန်မြို့မှာကျောင်းရွှေ့နေရာချလိုက်တဲ့အပေါ်ပြည်ခမျိုးပါတီပြည်သူ့လွတ်တော်ကိုယ်စားလှယ်ကတင်သွင်းတဲ့ကန့်ကွက်အစိုးကိုမတ်လ14ရက်ဒီကနေ့မှာကျင်းပတဲ့လွှတ်တော်မှာအကြိမ်နဲ့ဆွေးနွေးခဲ့ကြပြီးတော့ဒီကမန်လူမျိုးတွေဟာငကိုရှိပြီးသားတိုင်းရင်းသားတစ်မျိုးဖြစ်တယ်လို့ NLD ပါတီအမတ်တွေကအဖြေပါဆွေးနွေးခဲ့ကြပါတယ်။ဒီအကြောင်းပြည်စုံကိုတော့ကုညာဝဲအောင်ကတင်ဆက်ထားပါရရှင
်။ဒီကန့်ကြီးနယ်ပြည်ထောင်စုကိုဖြည့်ရှင်းရမှာကုလသမဂ္ဂအတွင်းမှုကြောင့်ကိုဖီအာနန်ဦးဆောင်တဲ့ဒကန်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအတိုင်း NLD အစိုးရကလိုက်လို့နေပြီး2012ခုနှစ်ရခိုင်ပြည်ပကကြောင့်ရခိုင်ပြည်နယ်ကပြည်တွင်းတင်းရှောင် IDB စခန်းတွေမှာကုလုံနေကြတဲ့အစ္စလမ်ဘာသာဝင်ကမန်လူမျိုးမိသားစု55စုကိုရန်ကုန်မြို့မှာပြောင်းရွှေ့နေရာချထားပေးမှုအပေါ်ကန့်ကွက်ကြောင်းအဆိုကိုပြည်ခံရုပ်ပါတီရဲ့စကိုင်းတိုင်းမင်းကင်းမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးမောင်မြင့်ကတင်သွင်းခဲ့တာပါဒီဆိုလို NLD ပါတီလွှတ်တော်အမတ်အများစုနဲ့ရခိုင်ပါတီကကိုယ်စားလှယ်တွေလည်းဆွေးနွေးခဲ့ကြပါသေး။ပြည်ခံမျိုးပါတီကိုယ်စားလှယ်ကအဆူဆွဲပြောဆိုနေသလိုဒီကမန်တိုင်းရင်းသားတွေကိုရန်ကုန်မှာရွှေ့ပြောင်းနေရချထားလိုက်ုံနဲ့နောက်မှမလိုလားအပ်တဲ့ကြံစည်တွေတက်လာမယ်ဆိုတဲ့ယူဆချက်မျိုးကိုလက်မခံနိုင်ဘူးလို့ဆွေးနွေးသားတွေကတော့ NLD ပါတီရန်ကုန်တိုင်းရန်ကင်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်စင်မောင်ဖြစ်ပါတယ်။
ဒီအဆိုရှင်ကကမန်တိုင်းရင်းသား55စုကြောင်းရွှေ့တာကိုလက်ခံခြင်းအပြင်ဒါဟာ President ဖြစ်ပြီးတော့မှနောက်ထပ်ကြောင်းရွှေ့ဖို့အတွက် IDP စကမ်းလူမှာဘင်္ဂါလီတိုင်းကျော်မှာတန်းစီပြီးစောင့်ဆိုင်းနေတယ်ဆိုပြီးတော့တိုင်းရင်းသားမဟုတ်တဲ့ဘင်္ဂါလီတွေနဲ့နိုင်ငံသားဖြစ်ပြီးသားတိုင်းရင်းသားလို့အတိမတ်ပြုပြီးသားဒီကမန်လူမျိုးတွေကိုအတူတူဖြစ်တယ်အောင်ခိုင်းနိုင်သွားတာကိုတွေ့ရပါတယ်ဒါလက်ခံနိုင်ကြမရှိပါဘူးသူကပြောချင်တာသေချာပြောနိုင်တာတခုရှိပါတယ်တကယ်လို့များနိုင်ငံသားမဖြစ်သေးတဲ့ဒီဘင်္ဂါလီတိုင်းနဲ့တောင်းကျော်ကကမန်တိုင်းရင်းသားများနည်းကိုခုရေးကိုရခဲ့ပြီဆိုလို့ရှိရင်ဒီမှာဒေတာပြောနိုင်ပါတယ်ဒါဟာကမန်တိုင်းရင်းသားမိသားစု55စုကိုရန်ကုန်ခေါ်လာလို့မဟုတ်ပါဘူးလက်ရှိတည်ဆဲနိုင်ငံသားဥပဒေအတိုင်းသက်ဆိုင်ရာတာဝန်ရှိတဲ့သူတွေကဖြောင်းဖြောင်းမတ်မတ်မဆောင်ရွက်လို့လက်ပြရမယ်တရားဥပဒေစိုးမိုးရေးရန်တရားမှာတာဝန်ရှိတဲ့သူတွေလက်စားတာဆိုအပြစ်ပြက်လို့ရအောင်လည်းဖြေရမယ်ဒီ55ကိုရှေ့လိုက်လို့ဖြစ်တာမဟုတ်ဘူးဆိုတော့ကျွန်တော်ခိုင်ခိုင်မာမာဆွေးနွေးလိုပါတယ
် NLD အစိုးရကကိုဗီအနန်အကြံပေးကော်မရှင်ရဲ့အကြံပေးချက်တွေအတိုင်းလှုပ်ဆောင်နေတာဟာတိုင်းပြည်အချုပ်အခြာအာဏာနဲ့လုံခြုံရေးကိုထိခိုက်လာနိုင်ကြောင်းတမရတော်ပြည်သူလွတ်တော်ကိုယ်စားလှယ်ဂူမှုစိုးသူကပြောပါတယ
်နိုင်ငံကပြည်နယ်သက်သာပြည်ကိုဗီယာနဲ့ဥဆောင်တဲ့ဒီကိစ္စအကြံပေးကော်မရှင်ဖွဲ့ခဲ့ပြီးအကြံပေးချက်သွားတိုင်းကိုကလှုပ်ဆောင်ခဲ့တော့လဲလက်ရှိဒီကိစ္စနဲ့ရေးကိုအကြောင်းပြုပြီးအင်အားကြီးနိုင်ငံများရဲ့ကစားပွဲတစ်ခုမြန်မာနိုင်ငံအတွင်းမှာဖြစ်ပေါ်နေတယ်လူ့ကိုယ်ရေးလူမျိုးတုံးသက်သက်ချင်းနဲ့ခေါင်းစဉ်မျိုးတက်ပြီးဒီကနိုင်ငံများဝင်ရောက်ဆက်ဆက်ကမိမိနိုင်ငံရဲ့အထုပ်ကြအနာကိုထိပါလာခြင်းရခိုင်ပြည်ပေါ်လှုပ်ဆောင်ချက်မောင်းရင်းပါကမိမိနိုင်ငံရဲ့နိုင်ငံအစိပ်ပိုင်းချုပ်လှုပ်ဆောင်ချုံသွားနိုင်ခြင်းလူမျိုးရေးဘာသာရေးပြည်ပကံများဖြစ်ပေါ်လာနိုင်ခြင်းမိမိတို့ရဲ့မျိုးသားကျိုးစီးပွားကိုထိခိုက်လာနိုင်တဲ့အခြေအနေရောက်ရှိလာခြင်းကြောင့်ပြည်တော်စုစုအနေဖြင့်ရခိုင်ပြည်နယ်ရေးဆုံးဖြတ်ချက်ချရာမှာပြည်သူအများစုဆန္ဒကိုလည်းသိရှိလေးစားလိုက်နာ၍ပြည်သူအားကိုရယူပြီးနိုင်ငံတကာပြည်အားများကိုရင်ဆိုင်နိုင်ရေးလှုပ်ဆောင်သင့်မှာကြောင်းသုံးသပ်ရင်ဒီကုန်းချုပ်ပါခင်ဗျာ
2012ခုနှစ်ရခိုင်မှာဖြစ်ခဲ့တဲ့အကြမ်းဖက်မှုအတွင်းကမန်တိုင်းသားမိသားစုတွေရဲ့နေအိမ်တွေမိရှုဖြက်ဆီးခံရတာကြောင့်လူညုံရေးအတွက်ဆွေးရင်ပြီးအိုးအိမ်ဆွန့်ခွာတင်းရှောင်နေရတဲ့ IDP ဒုက္ခသည်စခန်းလေးမှာသူတို့နေလာခဲ့ကြတာပါ IDP စခန်းလေးကကမန်ဒုက္ခသည်တွေကိုအခုလိုရန်ကုန်မြို့မှာပြောင်းရွှေ့နေရာချထားလိုက်တဲ့ NLD အစိုးရရဲ့ဆုံးဖြတ်ချက်ဟာတင့်တော်မှန်ကန်ကြောင်းကမန်မျိုးသားတွတ်တည့်ရေးပါတီဗဟိုကော်မတီဝင်ဦးတင်ွေက VOA ကိုပြောပါတယ
်ကမန်တိုင်းရင်းသားတွေကစေစေစခန်းလေးမှာအနည်းလောက်ကြာနေတဲ့အခါကျတော့ပညာရေးစီးပွားရေးကျန်းမာရေးစသည်အပြင်ဆွတ်ဆုံကြလာတယ်ဒီပေါ်မှာစိတ်ဓာရတွေရလာကြတယ်ဆိုတော့ဒီအခုလက်ရှိကြောင်းလာတဲ့အပေါ်မှာဒီအစိုးရကအသင့်တော်ဆုံးအနေအထားတစ်ခုကိုကျွန်တော်တို့အဆောင်ရွက်ပေးတယ်လို့ပဲကျွန်တော်မြင်ပါတယ်အသင့်တော်ဆုံးဆုံးဖြတ်ချက်အပေါ်မှာဟာဒါကျွန်တော်တို့ကမန်တိုင်းသားတွေကလည်းကြိုးစားပါတယ်လက်ခံပါတယ
်2012ရခိုင်ပြည်ပကကြောင့်ရခိုင်မှာရှိတဲ့ကမန်တိုင်းသားတွေအားလုံး IDP ဒုက္ခသည်စခန်းကြီးမှာခူးလုံလိုက်ကြတာတော့မဟုတ်ပါဘူးရခိုင်ပြည်နယ်ရံပြေကြောက်ဖြူနယ်စစ်တွေမျိုးတွေမှာရှိတဲ့ IDP စခန်းတွေမှာကမန်တိုင်းရင်းသားဒုက္ခသည်တွေရှိကြပြီးအခုရန်ကုန်ကိုပြောင်းရွှေ့ခံရတယ်ဆိုတဲ့ကမန်ဒုက္ခသည်တွေဟာရံပြေ IDP ဒုက္ခသည်စခန်းတွေကအများစုဖြစ်ပါတယ်ခင်ဗျာ